Professor Christina Finch သူ NUG ရဲ့နိုင်ငံရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့မှာတိကျပြသားတဲ့ strategy တရားမရှိဘူးလို့သုံးသပ်သူတို့ကပြောကြပါတယ်။ Christina လေးလာမသိမြပြောပါဦးခင်ဗျာ။
Well, I think if we look at the foreign policy principles of the NUG as they are stated on the
NUG ရဲ့နိုင်ငံသားရေးမူဝါဒကိုသူတို့ရဲ့ website မှာကြည့်မယ်ဆိုရင်သူတို့မညီမညွတ်ဖြစ်နေတာတချို့တွေ့ပါတယ်။သူတို့ရဲ့မူဝါဒတရက်ကသူတို့ရေးထားတဲ့အတိုင်းပြောရရင်မြန်မာနိုင်ငံမှာအာဏာရှင်စနစ်လုံးဝဖျက်သိမ်းရေးဒီမိုကရေစီအပြည့်အဝထွန်းကားရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးတို့ကိုထောက်ခံတဲ့နိုင်ငံတွေနဲ့ရင်းနှီးတဲ့ဆက်ဆံမှုထူထောင်ရေးဖြစ်ပါတယ်။နောက်မူဝါဒတရက်ကျတော့ပထဝီနိုင်ငံရေးအခြေအနေအရအင်းကြီးချင်းနိုင်ငံတွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်မယ်လို့ဆိုထားပါတယ်။ဒါပေမဲ့အဲ့ဒီအင်းကြီးချင်းနိုင်ငံအများအပြားကဒီမိုကရေစီနိုင်ငံမဟုတ်ကြပါဘူး။ဒါကြောင့် NUG ဟာဒီမူဝါဒနှစ်ရက်ကြာမှရုန်းကန်နေရတယ်လို့ထင်ပါတယ်။တစ်ဖက်မှာအနောက်နိုင်ငံတွေနဲ့ဆက်ဆံလို့ပြီးအင်းကြီးချင်းတွေအထူးသဖြင့်တရုတ်နိုင်ငံရဲ့ထောက်ခံမှုကိုရဖို့လိုအပ်တယ်ဆိုတာကိုလည်းအတိအမှတ်ပြုထားပါတယ်။ကျမရဲ့ပုံကိုရေးအမြင်ကတော့သူတို့ဟာနိုင်ငံခြားဆက်ဆံရေးမဟာဗျူဟာတရက်အနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပိုပြီးအလေးထားတင်ပါတယ်။အနောက်အစုနိုင်ငံတွေကတော့ NUG ဘက်ကအမြဲရက်တည်နေမှာပါ။အင်းကြီးချင်းအာဆီယံနဲ့တရုတ်နိုင်ငံတို့ကသာမြန်မာနိုင်ငံအပေါ်ပိုပြီးဩစာထိရောက်တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့် NUG အနေနဲ့အင်းကြီးချင်းတွင်တဲ့ဆက်ဆံရေးကိုပိုအလေးထားသင့်ပါတယ
်။တရုတ်နဲ့ပတ်သက်ပြီးတော့ပြောစရာတစ်ခုရှိတာပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲထင်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်တစ်ခုထုတ်တယ်။အဲ့မှာဘာပြောထားလဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးကိုသူတို့ထောက်ခံတယ်ဆိုတော့ပြောထားပါတယ်။ဒါဘလောက်စစ်မှန်တဲ့သဘောထားလဲတကယ်တော့စစ်ချရရဲ့လားသူတို့အင်းကြီးချင်းမှာမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်
I think what's interesting about China's position is that on the one hand, they want to see their economic project.
ရုပ်ရည်ရည်ချင်းနဲ့ပတ်သက်ပြီးစိတ်ဝင်စားစရာကောင်းတာကတော့တစ်ဖက်မှာသူတို့စီးပွားရေးစီမံကိန်းတရုတ်မြန်မာစီးပွားရေးဇင်းကြံတို့ကိုဆက်လုပ်ခြင်းနဲ့မြန်မာနိုင်ငံမှာလုံခြုံမှုနဲ့တည်ငြိမ်မှုရှိစေခြင်းနဲ့ဒီအတွက်စစ်တပ်နဲ့ဆက်ဆံခြင်းနဲ့စစ်အစိုးရကိုအသိအမှတ်ပြုပါတယ်ဒါပေမဲ့တခြားတစ်ဖက်မှာတော့မြန်မာပြည်သူတွေဟာတရုတ်ကိုအပြင်းအထန်ဆန့်ကျင်ကြတယ်ဆိုတာသူတို့သိပါတယ်။သူတို့စီးပွားရေးစီမံကိန်းတွေအတွက်ဒေသခံပြည်သူတွေအရေးကိုထည့်မတွက်ခဲ့တဲ့အတွက်ဒီလိုဆန့်ကျင်မှုတွေကပိုမိုပြင်းထန်လာတာဖြစ်ပါတယ်။ဒါဟာဆင့်အာနာသိမ့်ပြီးနောက်ပိုင်းပိုပြီးဆိုးလာပါတယ်။တရုတ်ဟာစစ်တပ်ကိုအားပေးထောက်ခံတယ်လို့လူတွေကမြင်ကြပါတယ်။ဒီအခြေအနေတွေကိုတရုတ်ကောင်းကောင်းသဘောပေါက်ပါတယ်။ဒီအချိန်မှာသူတို့စီမံကိန်းတွေအောင်မြင်ဖို့အတွက်လုံခြုံဖို့အတွက်လူမှုထောက်ခံမှုရုပ်စွာအစုံလူမှုကြားနေမှုသူတို့လိုအပ်ပါတယ်။ဒါကြောင့်တရုတ်ဟာနှစ်နည်းစလုံးနဲ့ကြိုးပမ်းနေတယ်လို့ထင်ပါတယ်။တစ်ဖက်မှာစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်။တခြားတစ်ဖက်မှာမြန်မာလူမှုရဲ့သဘောကိုနားလည်ပါတယ်။စစ်တပ်အပေါ်လူမှုမကြိုက်ဘူးဆိုတာသိရှိသဘောပေါက်ပါတယ်ဆိုတဲ့သဘောဖြစ်ပါတယ်။တကယ်တော့ဒီအချိန်နေဟာ NUG အတွက်တရုတ်အစိုးရနဲ့အခိုင်အမာဆက်ဆံရေးထူထောင်ဖို့အခွင့်ကောင်းပဲဖြစ်ပါတယ်။တရုတ်အစိုးရအရာရှိအစစ်အစစ်နဲ့ထိတွေ့ဆက်ဆံဆွေးနွေးတင်ပါတယ
်။အခုအချိန်မှာတော့တရုတ်ကောအာဆီယံကောတစ်ဆန်နဲ့ထွက်နေတာကတော့စစ်ကောင်စီနဲ့ NUG တို့ဘက်ကဆွေးနွေးညှိနှိုင်းပြီးညီညွတ်စွာအဖြစ်ချဖို့ဖြစ်ပါတယ်။သို့တော်လည်းပဲစစ်ကောင်စီကိုဆန့်ကျင်တဲ့ဒီမိုကရေစီလူတို့တော်များများကစစ်ကောင်စီရဲ့လုံးဝမစိစက်စတန်းသူတို့ကအခိုင်အမာပြောနေကြတာတွေ့ရပါတယ်။သဘောထားတော်တော်တင်းပါတယ်။ဆိုတော့ NUG ကဒီဟာကိုလိုက်ပြောရမလား။တစ်ဖက်ကသူတို့နဲ့တွေ့ဆုံဆွေးနွေးကိုလက်ခံလိုက်ရင်စစ်အာဏာသိမ်းတာကိုသူတို့တရားဝင်အစီအမံပြုလိုက်တဲ့သဘောများကြားရောက်လိမ့်မလားဆိုတော့သူတို့စဉ်းစားတူပါတယ်။ဘယ်လိုသဘောပါလဲခရစ်စတီနာ
။Yeah, well, I think in diplomacy, you know, the best diplomats are very clever at using language and you know other means to try to get around these kind
diplomacy
of
diplomacy ma kaung song diplomat tantaman dui ha dilo akhet khe dui ko jor lwa nai bo atwe apyo so lein ma pat nat pi tacha tin tor de nilan dui ko sha pwe a thong pyu ya ma tait do ja ba de da chao NUG a ni ne le sit tat kaung song ni ne thi dui sat san yi sit sat hni nai yi ko အနာသိမှုကိုအတိအမှတ်ပြုတယ်လို့အထင်မခံရစေပဲလှုပ်ဆောင်နိုင်လိမ့်မယ်ထင်ပါတယ်။တန်တမာပရိယေကတော့သုံးရမှာပါလှုပ်လို့ရနိုင်ပါတယ်။ဒီလိုဆွေးနွေးညှိနှိုင်းနိုင်မယ်ဆိုရင်လက်ရှိအခြေအနေအတွက်အပြေထွက်လာမှာဖြစ်ပါတယ်
။ ဒီညမှာကျွန်တော်မေးချင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်။အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရုရှားနဲ့တရုတ်ကတစ်ဖက်တည်းကယက်တီနေကြတယ်။ဆိုတော့သူတို့နှစ်ယောက်ရဲ့စစ်မျက်မှုဟာတစ်ချိန်ချိန်မှာမြန်မာနိုင်ငံအပေါ်အခြေခံပြီးတော့ပြိုကွဲမသွားနိုင်ဘူးလားမြန်မာနိုင်ငံအပေါ်မှာအကျိုးစီးပွားခြင်းသူတို့ဒါထိကြိုက်တွေ့လာပြီးတော့ပြိုင်ဘက်တွေဖြစ်မသွားနိုင်ဘူးလားအဲ့လိုဖြစ်သွားတဲ့ဆိုရင်မြန်မာနိုင်ငံရဲ့ရှေ့လာလာအတွက်သူတို့ဘယ်လိုရင်ဆိုင်ရမလဲဆိုတာလည်းပဲဒါနည်းနည်းသုံးသပ်ပြစေချင်ပါတယ
် True you know I would say that to some degree their interests are in alignment right now but that's not necessarily permanent I think that
သူတို့ရဲ့အကျိုးစီးပွားတွေဟာလောလောဆယ်မှာတော့တစုံတစ်ခုသောအတိုင်းအတာအထိထပ်တူကျနေတယ်လို့ပြောရမှာဖြစ်ပါတယ်။အခုတစ်ဖက်ထဲရက်တီမှုဟာအမြဲတမ်းတော့ဖြစ်မနေနိုင်ပါဘူး။ရုရှားကမြန်မာနိုင်ငံကတဆင့်အရှိတောင်အာရှမှာခြေကုပ်ရဖို့မျှော်လင့်ထားပါတယ်။မြန်မာစစ်တပ်နဲ့လည်းရှေ့လျားတဲ့စစ်ဖက်ဆက်ဆံမှုရှိလာခဲ့ပါတယ်။အခုမြန်မာစစ်တပ်ကအဲ့ဒီဆက်ဆံမှုကိုခိုင်မာစေခြင်းနဲ့ဆန္ဒတိတ်ပြင်းပြနေတော့ဒါရုရှားအတွက်အခွင့်ကောင်းဖြစ်ပါတယ်။နောက်ပြီးရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးကမြန်မာနိုင်ငံကိုအနောက်အုပ်စုနဲ့အလှမ်းဝေးအောင်ခွဲထုတ်ချင်းကြပါတယ်။ဒီနေရာမှာလည်းအကျိုးစီးပွားခြင်းတူညီကြပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေကြလေတော့အဲ့ဒီမှာအပြိုင်ဆိုင်ဖြစ်ကောင်းဖြစ်နိုင်ပါတယ်။တရုတ်ကတော့မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလဲအများအပြားရှိနေပြီးရုရှားကအခုအချိန်ထိတိတ်မရှိသေးပါဘူး။နောက်မှရှိလာနိုင်ပါတယ်။အဲ့ဒီမှာလည်းအပြိုင်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့လောလောဆယ်မှာတော့ဒါဟာအရေးကြီးတဲ့ကိစ္စတည်းကမဟုတ်သေးပါဘူ
းဆိုတော့လောလောဆယ်မှာအရေးကြီးသည့်တိုင်အောင်နောင်ရေးဆေးအတွက်ပေါ့လေတကယ်လို့လွတ်အပ်လိုက်ရင် NUG အနေနဲ့ရုရှားနဲ့ပတ်သက်တဲ့မူဝါဒတည်းကမဟာဗျူဟာတည်းကစီးဆန်းစီးခြင်းပါလားဘယ်လိုမျိုးသဘောထားသင့်ပါလဲ
You know I think the NUG should not rule out any player and they should really try to engage with everybody
NUG အနေနဲ့ဘယ်သူ့ကိုမှဖိမထားသင့်ပါဘူးလူတိုင်းနဲ့ရုရှားအပါအဝင်ဗက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံနိုင်ဖို့ကြိုးပမ်းတင်ပါတယ်။လောလောဆယ်မှာခီးရောက်ချင်မှရောက်ပါလိမ့်မယ်။မြန်မာပြည်ရဲ့ရှေ့အခြေအနေကိုဘယ်သူမှအတိအကျပြောလို့မရနိုင်ပါဘူး။ပြဿနာဘလို့ပြေလည်မှုရလာနိုင်မလဲဆိုတာလည်းမတွက်နိုင်သေးပါဘူး။ဒါကြောင့်တကပေါက်အလုံးကိုဖွင့်ထားပြီးရှိသမျှတကားတွေကိုလည်းတွားခောက်တင်ပါတယ်။လူတိုင်းကိုချင့်ကပ်ရမယ်ဆိုတဲ့သဘောပါ။ရုရှားတန်တမန်တွေကိုချင့်ကပ်စကားပြောတင်ပါတယ်ဘုံသဘောတူညီချက်တစုံတရာရနိုင်မလားယုံကြည်မှုရနိုင်မလားဆိုတာကြိုးပမ်းတင်ပါတယ်ဒါဟာအနောက်နိုင်ငံတွေကိုပြစ်ပယ်ဖို့ပြောတာမဟုတ်ပါဘူ
းနောက်ဆုံးမိချင်တာကတော့အာဆီယံနဲ့ပတ်သက်တဲ့သဘောထားဘယ်လိုစီးစင်းနေဆွဲကြားဖြစ်ပါတယ်အာဆီယံဆိုတာကတနိုင်ငံနဲ့တနိုင်ငံချင်းအသွင်မတူကြတာများလေတော့အာဆီယံနဲ့ပတ်သက်တဲ့မဟာဗျူဟာချမှတ်တဲ့နေရာမှာတစ်ဖွဲ့လုံးကိုလွှမ်းခြုံပြီးတစ်မျိုးတည်းချတင်သလားတနိုင်ငံချင်းလိုက်ပြီးတော့ခွဲခြားချမှတ်တင်လို့ထင်ပါလား
Yeah, well, as we all know, ASEAN makes decisions by consensus, and that means that basically the lowest common denominator is what ends up being the decision. So when there's disagreement, nothing happens. And I think that's why we've seen that there's been such a delay.
ASEAN ကဆုံးဖြတ်ချက်ကိုအများသဘောတူညီမှုနဲ့ချမှတ်ကြတာအလုံးသိကြပါတယ်။ဘုံသဘောတူညီမှုမရဘဲသဘောထားကွဲလွဲနေလို့ရှိရင်ဘာမှမလုပ်နိုင်ပါဘူး။ဒါကြောင့်လဲအထူးတန်ကိုစလဲခန့်ထားရေးကိစ္စမှာတိတ်ပြီးတော့ကြန့်ကြာနေတာပါအဲ့ဒီတန်ကိုစလဲမှာထိရောက်တဲ့လုံပိုင်ခွင့်မရှိတာမတည့်တဲ့နှစ်ဖက်ကိုအတူထိုင်ဆွေးနွေးစေဖို့စတာတွေဟာဒါကြောင့်မို့ခက်နေတာပါအာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးဟာတိတ်ပြီးတော့အရေးပါပြီးတော့ NUG အနေနဲ့ဒါကိုပြစ်ပယ်လို့လည်းမရနိုင်ပါဘူးဒါကြောင့်ပူးပေါင်းလှုပ်ဆောင်မှုဘုံသဘောတူကြတဲ့ထွက်ပေါက်တစ်ခုရရှိနိုင်ဖို့အတွက်တော့အဖွဲ့ဝင်နိုင်ငံတိုင်းကိုစူးစမ်းချင့်ကပ်ရမှာပဲဖြစ်ပါတယ်ကျမသာဆိုရင်တော့စင်ကာပူနဲ့အင်ဒိုနီးရှားတို့ကိုပို့အလေးထားမှဖြစ်ပါတယ်။ပြီးတော့ထိုင်းနိုင်ငံလည်းပါတာပေါ့လေ။အာသူကအင်းကြီးချင်းပါ။စင်ကာပူကတော့အာဆီယံကိုလည်းအလေးထားတယ်။မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလည်းရှိတယ်ဆိုတော့အရေးကြီးတဲ့အခမ်းကဏ္ဍကပါဝင်နိုင်မယ်ဖြစ်ပါတယ်။အင်ဒိုနီးရှားဟာလည်းအာဆီယံထဲမှာအကြီးဆုံးနိုင်ငံလည်းဖြစ်တယ်။ဒီမိုကရေစီနိုင်ငံလည်းဖြစ်ပြီးမြန်မာနိုင်ငံရေးကိုအနိကစောင့်ကြည့်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ဒီစင်ကာပူနဲ့အင်ဒိုနီးရှားတို့ဟာမြန်မာနိုင်ငံအရေးမှာတနိုင်ငံချင်းအနေနဲ့ရောအာဆီယံတစ်ခုလုံးအနေနဲ့ရောအတက်တရဖြစ်လာအောင်ပါဆောင်ရွက်နိုင်မယ်လို့ထင်ပါတယ်